မြန်မာပြည်မှာဆက်အနာဒိမ့်မှုနောက်ဆန္ဒပြသူတွေကိုဖိနှိပ်ချုပ်ချယ်မှုတွေအတွက်စစ်တပ်ရဲ့ကုတ်ကဲမှုအဆင့်ဆင့်ကတာဝန်ခံရမှာဖြစ်ကြောင်းကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးတန်တမာတွမ်အန်ဒရူးစ်ကတရိပ်ပေးလိုက်ပါတယ်။အထက်ကညွှန်ကြားချက်အရအမေ့အရဆိုတာနဲ့စင်ကြေပေးလို့မရဘူးလို့လည်း EFP နဲ့တွေ့ဆုံမေးမြန်းတမ်းမှာပြောပါတယ်
။ So know this even if you are down the chain of command
အောက်ခြေစင်တာဝန်ရှိသူပဲဖြစ်ဖြစ်စစ်သားတဦးပဲဖြစ်ဖြစ်လမ်းမော်ကတဦးဦးပဲဖြစ်ဖြစ်အချက်ကခိုင်းလို့လုပ်ရတာပါဆိုပြီးစင်ကြေပေးလို့မရဘူးဆိုတာကိုသိရပါမယ်တဲ့အဲ့ဒါနဲ့အကြောင်းပြလို့မရပါဘူးတဲ့ဘယ်စင်ကလူပဲဖြစ်ဖြစ်တာဝန်ယူရတာဝန်ခံရပါမယ်အလုံးကစောင့်ကြည့်နေပါတယ်လို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးတန်တမန်တွမ်အန်ဒရူးစ်ကပြောဆိုသွားတာပါဖန်ထားတဲ့ဒေါအောင်ဆန်းစုကြည်နောက်သမရဥဝင်းမြင့်တို့ကိုဒီသတင်းပတ်အတွင်းဗီဒီယိုကွန်ဖရင့်နဲ့တရားရုံးကကြားနာမဲ့ကိစ္စဟာလဲတရားမျှတမှုရှိမယ်လို့မယုံကြည်ကြောင်းသူကပြောပါတယ
်။ No, I don't expect the proceedings to be fair.
တရားရေးလုပ်ငန်းစဉ်ဟာမျှတမှုရှိမယ်လို့မမျှော်လင့်ပါဘူး။အာဏာသိမ်းစစ်အုပ်စုဟာတရားမျှတမှုဆိုတာမရှိပါဘူး။ဒါဟာလုံးဆက်ပါဘယ်သူမှလည်းသူတို့ကိုမယုံပါဘူးလို့ကုလသမဂ္ဂရဲ့မြန်မာလူ့ခွင့်ရေးဆိုင်ရာအထူးတန်တမာတွမ်အန်ဒရူးစ်ကပြောဆိုခဲ့တာပါဖေဖော်ဝါရီလ၁ရက်နေ့ကရက်သားအစိုးရခေါင်းဆောင်တွေကိုဖမ်းပြီးအာဏာယူခဲ့တဲ့စစ်ကောင်စီကသူတို့ကိုဆင့်အာဏာသိမ်းတယ်လို့မတုံ့ဖို့ထုတ်ပြန်ထားတာပါဒါပေမဲ့လည်းမြန်မာပြည်တွင်ဆန္ဒပြသူတွေကလည်းဆင်အာနာသိမ်းအဖွဲလို့သုံးလုံးဆန့်ကျင်နေကြသလိုအမေရိကန်ပြည်ထောင်စုကလည်းဆင်အာနာသိမ်းမှုအဖြစ်သတ်မှတ်ထားတာပါရှင်